ရောင်ဆန်သွားတဲ့ထိုင်းပြည်ကြီးဘူမိဖွန်အလူရလက်တဲ့အတွက်အစိုးရကတတ်မှတ်တဲ့တရားဝင်ဝန်ထမ်းပူဆွေးမှုကာလတစ်နှစ်တာကာလပြည့်မြောက်သွားပြီးတဲ့နောက်9ရက်ကြာကျင်းပတဲ့ဇာပနာအခမ်းအနားနောက်ဆုံးအစီအစဉ်ဖြစ်ကျင်းရစ်တဲ့အယူနဲ့ပြားတွေကိုနောက်ဆုံးထားရှိမဲ့နေရာစီတနင်္ဂနွေနေ့ကတည်ဆောင်သွားခဲ့ပါတယ်ဘီရင်ကြီးရဲ့အန်တီမဇာပနာအစီအစဉ်ကိုတက်ရောက်ဖူးမြော်ဖို့အတွက်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာဗန်ကောက်မြို့တော်ကလမ်းမတွေပေါ်တက်လာခဲ့ကြပါတယ်။နိုင်ငံတော်ကတန်းနဲ့ချီတဲ့ပြည်သူတွေဟာလည်းဇာပနာအထိတ်မှအခမ်းအနားတွေကျင်းပရာနေရာတွေမှာစုယုံတက်ရောက်နေပါတယ်။ဒလိထုံတန်းစင်လာရကွဲလွန်သူဘီရင်ကြီးရဲ့ရုပ်ကျွင်းကိုမြင်းပေါ်မှာတင်ဆောင်ပြီးတော့ရတ်ဖိုပစ်နဲ့ဘူဝရန်နိဗစ်ဖျားကြောင်းတွေရှိရာကိုတည်ဆောင်သွားတဲ့အခမ်းအနားကိုမြင်းတော်ဖြစ်တဲ့မင်းသမီးစရိဝန်နဝရီနရီရနာကဥဆောင်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဘီရင်ကြီးဘူမိဖွန်အလူရတဲ့ဟာနောင်တော်ကြီးဖြစ်တဲ့ဘရင်အာနန္ဒာမဟီတော်ကွယ်လွန်အိဆာရောက်သွားပြီးတဲ့နောက်1946ခုနှစ်မှာထီးနန်းကိုဆက်ခံခဲ့တာဖြစ်ပြီးကဘာမှာနန်းတက်အရှိကြဆုံးစိုးစံခဲ့တဲ့ဘီရင်ဒီမှာပါဝင်ဖြစ်ပါတယ်။ဘီရင်ကြီးဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့မှာနောက်ရဆန်းခဲ့ပြီးတော့အိဆာရောက်ချိန်မှာတက်တော်88နှစ်ရှိပြီဖြစ်ပါတယ်။သူ့ရဲ့ထီးမွေနန်းမွေကိုဆက်ခံမဲ့တားတော်မဟာဝိဇီယာလောင်ကွန်းရဲ့နန်းတက်ပွဲကိုတော့လာမယ့်ဒီဇင်ဘာလထဲမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။